မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာတပတ်အတွင်းဒုတိယအကြိမ်ဖြစ်ဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဖေဖော်ဝါရီလ25ရက်နေ့ညကရှမ်းပြည်နယ်မြောက်ပိုင်းကစီးပွားရေးအရာအချက်အချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးစုံမှာဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတာတိုက်ဆုံမှုတာဒီတော့မရှိခဲ့တဲ့အကြောင်းမူဆယ်မြို့မှာရဲစခန်းကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းကစီးပွားရေးအချက်အချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးစုံရှိရာမိုင်းယူကျေးရွာမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာလက်လုံဘုံးပေါက်ကွဲမှုဖြစ်တဲ့အကြောင်းပေါက်ကွဲမှုကြောင့်လူထိခိုက်သေဆုံးတာတွေမရှိတဲ့အကြောင်းမူဆယ်မြို့မှာရဲစခန်းကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ
်မနေ့ည7:30မိနစ်မှာပြောတာ
ဗျဟုတ်ကဲ့ဘယ်နေရာလောက်မှာဖြစ်တာလဲရှင
်105မိုင်မိုင်းယူကျေးရွာမှာဖြစ်တာပါဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပောက်ကွဲတာရောဘယ်နှလုံးလောက်ပောက်ကွဲလဲရှင
်တစ်လုံးနဲ့ကတစ်လုံးနဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟိုလူရောထိခိုက်များရှိလားရှင
်ဘာမှမရှိဘူးကလူတိတ်ဆိုင်ဘာမှမရှိဘူးက
ဆိုအခုရောလုံကြုံရေးတွေပါနေများချထားသေးလားရှင
်အမှအများနဲ့ရှိတယ်ဒီမှာရေရကျွန်တော်တရားငါမိုင်ရေကင်းရှိတယ်နာကတာအဖွဲ့တွေရှိတယ်အကုန်လုံးတက်ကောရေအကုန်လုံးရှိကြတယ်ဟုတ်အများနဲ့ရှိတယ
်ကဘတူတွေရဲ့လက်ချက်ဆိုတာရောတည်ပြီလားရှင်
အဲမာလက်လုံးဘုံနေတော့မာဒီမှာအဲ့လိုမျိုးလေးဘလူးလက်ချက်တော့ဘာလို့မသိဘူးကြအဲ့တော့
ဖေဖော်ဝါရီလ26ရက်နေ့နေ့လယ်ပိုင်းမှာလေမူဆယ်မျိုးကအထက်မှာမပေါက်ကွဲသေးတဲ့ဘုံကိုတွေ့ရတာကြောင့်အာနာပိုင်နေကရှင်းနေမှုတွေလုတ်ခရရတယ်ဆိုပြီးမူဆယ်မျိုးကတူဖြစ်တဲ့ဦးတောင်းထွန်းကလည်းပြောပါတယ
်အဲမာလက်လုံးဘုံနေတော့မာဒီမှာအဲ့လိုမျိုးလေးဘလူးလက်ချက်တော့ဘာလို့မသိဘူးကြအဲ့တော့
မူဆယ်အထက်နောက်ခွကြီးရရဲ့အထက်ပေါ့နော်နေ့လယ်တနားလောက်ကပေါ့နော်နေ့လယ်တနားလောက်ကရှေးထွက်မိုင်လူတက်မိုင်အဲ့ဒီလိုလမ်းပေးမှာလမ်းပေးဆက်စပ်ရေးတက်တိုင်မှာချိန်ခါတာအဲ့ဒါတွေ့လို့ကျွန်တော်တို့စစ်တပ်ရဲ့ရဲရဲ FPS စသုံးလို့ရဲအားလုံးဟိုတက်မဲ့မိုင်းချေဆောင်ရွက်ပြီးသားပြီနော
်ဖေဖော်ဝါရီလ22ရက်နေ့တော့ရှမ်းပြည်နယ်လာရှိုးမြို့ကရိုးမပံမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ2ဦးတေဆုံးခဲ့ရတယ်လို့လူ20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုဆိုရင်ရှမ်းပြည်နယ်အတွင်းမှာတစ်ပတ်အတွင်းဘုံးပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာ2018ခုနှစ်မေလတုန်းကလည်းအဲ့ဒီမိုင်းယူကျေးရွာမှာပဲမိုင်းတလုံးပောက်ကွဲခဲ့ပြီးတဲ့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရတာပါ2016ခုနှစ်နိုဝင်ဘာလတုန်းကတော့စစ်တပ်နဲ့ရဲစခန်းတွေအပြင်မူဆယ်105မိုင်နေဆက်ကုန်သွယ်ရေးစခန်းကိုပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပေါင်းပြီးပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူရှိဦးတည်ဆုံးခဲ့ပြီး29ဦးဒဏ်ရာရရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီအတောအတွင်းမှာပဲလာရှိုးမျိုးကရိုးမပန်တက်မှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုမှာတော့ပေါက်ကွဲမှုအရှင်ပြင်းထန်လွန်းလာအကြောင်းဆိုပြီး CCTV မှတ်တမ်းရုပ်ပုံတွေတုံ့ခါမှုအရှင်ကြောင့်ဝေဝါးပျက်စီးသွားခဲ့တဲ့အတွက်ကျူးလွန်သူရဲ့တပ်တွေအထောက်အထားတွေရရှိဖို့အတွက်ခက်ခဲနေကြောင်းလာရှိုးမျိုးရဲတပ်ဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။အနီးနားမှာရှိတဲ့ ARD ဘဏ်ကCCTV မှတ်တမ်းတွေကိုစစ်ဆေးတဲ့အခါမှာလဲအလားတူပျက်စီးနေတာတွေကိုတွေ့ရှိရတဲ့အတွက်ကျွမ်းကျင်သူတွေကစူးစမ်းဖော်ထုတ်နေတယ်လို့လဲဆိုပါတယ်ရှင်